Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American Dan ရဲ့2019ခုနှစ်မတ်လ15ရက်တောက်ချန်နေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ3240 48ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါ။ဒီမနေ့ကင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ။မက္ကဆီကိုနယ်စပ်မှာနယ်စပ်တတိုင်းကာယံရေးအတွက်ရန်မုံငွေရဖို့လှုပ်ဆောင်တဲ့သမ္မတထရမ့်ရဲ့နိုင်ငံတော်ရေးပေါ်ကြေညာချက်ကိုအထက်လွှတ်တော်ကချက်သက်ပြင်းနေမှာကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းအောင်အထောက်အကူပြုကော်မတီချက်ကိုချက်သက်ပြင်းနေမှာပဲနိုင်ငံတော်သမ္မတရုံးကထုတ်ပြန်လိုက်ပါတယ်။ဖွဲ့စည်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါမယ်ကိုညောင်ဝင်းအောင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံတွင်လူညုံရေးအခြေအနေတွေကြောင့်နိုင်ငံတကာရောက်ချင်းတိုင်းရင်းသားတွေကိုဆက်ပြီးအကာအကွယ်ပေးဖို့UNHCR ကကြေညာလိုက်တဲ့အပေါ်ရှင်လူ့ခွင့်ရေးအဖွဲ့တွေဘယ်လိုမြင်ပါသလဲ
။ပြန်သွားနိုင်ဖို့ရကလူချူရမယ်၊ကုသပွန်နဲ့ကုလည်းဖြစ်ရမယ်။ပြီးတော့မှဟိုပြန်သွားတဲ့အချိန်လို့ရှိရင်ကုသိတ်ခံရှိရှိနဲ့ဒီဟာတွေရှိမှသာလေသူတို့ကပြန်လို့ရတယ်။
ဒီမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူနိုင်ငံကထိတန်းရောက်သတင်းတွေမှာတော့တရုတ်နိုင်ငံကပြည်ပရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကိုမကြာခင်ထုတ်ပြန်ဖို့ရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာစင်ရဲချမ်းသာကွာဟမှုကျင်းမြောက်အောင်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့ပါတီတွေရဲ့မဲဆွဲစည်းရုံးရေးအကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကြောင်နှင်းတို့ပြောပြပေးပါအောင်ဗျာ
။ American တောင်ပိုင်းက Mexico နယ်စပ်မှာနယ်စပ်တိုင်းကာယံရေးအတွက်ရန်ပုံငွေရဖို့လှုပ်ဆောင်တဲ့သမ္မတ Donald Trump ရဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကို American အထက်လွှတ်တော်ကချက်သပရင်းနေမှာထောက်ခံမဲ40မဲကန့်ကွက်မဲ59မဲနဲ့ပယ်ချလိုက်ပါတယ်။အောက်လွှတ်တော်ကတော့ဒီအရေးပေါ်ကြေညာချက်ကိုအရင်သတင်းပတ်တွေကတည်းကကန့်ကွက်ထားတာပါ။အခုတော့ကန့်ကွက်မဲဆိုရင်သမ္မတရဲ့ Veto အာဏာသုံးပယ်ချမယ်လို့ထင်ချောက်မှုတွေနဲ့သမ္မတအင်ပြူရဲ့ဆန္ဒကိုဆန့်ကျင်ပြီး Republican နဲ့ကြီးစိုးထားတဲ့အထက်လွှတ်တော်မှာ Democrat တွေနဲ့အတူ Republican အထက်လွှတ်တော်မှာ12ဦးကပူးပေါင်းပြီးတော့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်အနည်းစုအမှန်များခေါင်းဆောင်နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Chuck Schumer ကတော့အခုမဲပေးမှုဟာထူးခြားတယ်လို့ပြောပါတယ်။ဒါအထက်လွှတ်တော်မှာတည်ဝင်ပထမဆုံးကန့်ကွက်တာဖြစ်ပြီးတော့နိုင်ငံတော်အရေးပေါ်ကြေညာချက်ကိုကန့်ကွက်တာလို့ပြောပါတယ်။ Main ပြည်နယ်က Republican အမတ် Susan Collins ကတော့ American နဲ့ Mexico နယ်စပ်တစ်လျှောက်လုံခြုံရေးတိုးမြှင့်မှုအတွက်သမ္မတ Trump လှုပ်ဆောင်မယ့်အချက်ကိုသူထောက်ခံပေးမယ်။လွှတ်တော်ကိုကြော်လွန်ပြီးလှုပ်ဆောင်တာကိုတော့မထောက်ခံဘူးလို့ပြောပါတယ်။သမ္မတရဲ့လှုပ်ဆောင်မှုကဖွဲ့စည်းပုံအခြေခံဥပဒေကပြည့်ရထားတဲ့လွှတ်တော်ရဲ့လုပ်ပိုင်ခွင့်အာဏာဖြစ်တဲ့ရန်မုံငွေချထားပေးရေးဆန်ရကိုဓာတ်ရိုက်ဆန့်ကျင်နေတယ်လို့လည်းပြောပါတယ်
။ဥရောပသမဂ္ဂကနေပြီးတော့ Britain နိုင်ငံခွဲထွက်မဲ့ကိစ္စဟာနိုင်ငံတွေတော်တော်များများကိုအပြူပြူကွဲကွဲဖြစ်သွားအောင်လုပ်လိုက်သလိုဖြစ်လိမ့်မယ်လို့ American သမ္မတ Donald Trump ကနေ့တုန်းကပဲပြောလိုက်ပါတယ်။အဲလိုက်ဝန်ကြီးချုပ် Leo Frederick နဲ့အင်ဂျီလိုမာတွေ့ဆုံတော့သမ္မတ Trump ကအခုလိုမျိုးပြောခဲ့တာပါ။ယင်းတော့ကတော့သမ္မတ Trump ရဲ့ Britain ခွဲထွက်ရေးကိစ္စနဲ့ပတ်သက်တဲ့ရည်တည်ချက်ကအခုပြောခဲ့တာနဲ့ဆန့်ကျင်ပဲဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့ဒီ Britain ဝန်ကြီးချုပ် Theresa May ရဲ့ဒီညှိနှိုင်းမှုတွေလုပ်တဲ့အခါမှာ Britain ဥရောပသမဂ္ဂကလည်းပြီးတော့ဘလို့ခွဲထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့သမ္မတ Trump က Britain ဝန်ကြီးချုပ်ကိုပေးခဲ့တဲ့အကြံတွေရှိတယ်ဆိုပေမဲ့လည်း Britain ဝန်ကြီးချုပ် Theresa May ကသူပြောတဲ့စကားကိုနားမထောင်ခဲ့ဘူးလို့သမ္မတ Trump ကပြောပါတယ်။နောက်တစ်ကြိမ်လူမှုဆန္ဒခံယူမှုထပ်လုပ်တင်သလားလို့ဒီ Britain ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့သတင်းတော်တွေကမေးတဲ့အခါမှာဒီလိုလုပ်လို့ရှိရင်ခွဲထွက်ရေးကိုထောက်ခံခဲ့လို့အနိုင်ရခဲ့တဲ့ Britain ပြည်သူတွေကိုမတရားသဖြင့်လောက်ရရောက်လိမ့်မယ်လို့သမ္မတ Trump ကပြောခဲ့ပါတယ်။
Brexit လို့ခေါ်တဲ့ EU ဥရောပသမဂ္ဂကလည်း Britain ခွဲထွက်တဲ့မတဲ့နောက်ထပ်လူမှုဆန္ဒခံယူပွဲကျင်းပဖို့လုပ်မယ်အဆိုအတွက် Britain လွှတ်တော်အမတ်တွေရဲ့တခဲနဲ့ကန့်ကွက်မှုအပြီးမှာတော့သတ်မှတ်ရဖြစ်တဲ့ March 29ရက်နေ့မှာခွဲမထွက်ဘဲ3လကြာဆိုင်းငံ့ဖို့ချက်သပရင်းတွေကလွှတ်တော်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်EU ကနေ Britain ခွဲထွက်ရေးနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမဲခွဲမှုအများပြားပြုလုပ်ခဲ့တဲ့နောက်မှာချက်သပရင်းတွေကတော့ EU ကခွဲထွက်ရေးကိုဆိုင်းငံ့ဖို့အတွက်လွှတ်တော်မှာကန့်ကွက်မဲ 202မဲထောက်ခံမဲ412မဲနဲ့သဘောတူခဲ့ကြတာဖြစ်ပါတယ်အခုလိုမဲခွဲဆုံးဖြတ်ခဲ့တဲ့အတွက်ဝန်ကြီးချုပ်ထရီဆာမေအနေနဲ့ EU ကနေဗြိတိန်ခွဲထွက်ဖို့ဂျုံလ30ရက်နေ့အထိဆိုင်းငံ့ဖို့လှုံ့ဆော်ရမှာပါဝန်ကြီးချုပ်မေတင်ပြခဲ့တဲ့ခွဲထွက်ဆိုင်ရာသဘောတူညီချက်မူကြမ်းတွေကိုနှစ်ကြိမ်တိုင်တိုင်လွှတ်တော်ကပယ်ချခဲ့တာဖြစ်ပါတယ်ဒါပေမဲ့ဗြိတိန် EU ကခွဲထွက်ရေးကိုဖျက်သိမ်းတာဒါမှမဟုတ်ဆိုင်းငံ့မှုတွေမလုပ်ဘူးဆိုရင်ဥပဒေအရဗြိတိန်ဟာ EU ကနေမတ်လ29ရက်နေ့မှာဘာသဘောတူညီချက်မှမပါဘဲနဲ့ခွဲထွက်ရတော့မှာဖြစ်ပါတယ်အစောပိုင်းမှာတော့ဥရောပလိုလားတဲ့မဲဆွယ်သူတွေက2016တုန်းကမဲခွဲဆုံးဖြတ်တာကိုပြန်ပြင်နိုင်ဖို့အတွက်ပြည်လုံးချုပ်ဆန္ဒခိုင်ပွဲအသစ်ထပ်ပြီးတော့ကျင်းပဖို့လိုလားနေကြတာပါဒါပေမဲ့လွှတ်တော်အမတ်တွေကကန့်ကွက်မဲ334မဲထောက်ခံသူ85မဲနဲ့ပြည်လုံးချုပ်ဆန္ဒခိုင်ရေးကိုပယ်ချခဲ့ပြီးအတိုက်ခံလေဘာပါတီကတော့မဲမပေးပဲကြားနေကြတာဖြစ်ပါတယ်
ဂျပန်တောင်ကိုရီးယားနဲ့ဂျာမနီနိုင်ငံတွေလိုချမ်းသာတဲ့နိုင်ငံတွေမှာရှိတဲ့ဒီအမေရိကန်စစ်ခြေစိုက်စခန်းတွေရဲ့ကုန်ကျစရိတ်တွေကိုအဲ့နိုင်ငံတွေကကြက်ခံရမယ်။အမေရိကန်တပ်တွေရဲ့ကာကွယ်ရေးစစ်တုံးစရိတ်ရဲ့ဒီ90%ခန့်လုံးကိုလည်းအဲ့နိုင်ငံတွေကပေးရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတဲ့ကြောင်းသတင်းတွေပြီးခဲ့တဲ့ပတ်တုန်းကထွက်လာခဲ့ပါတယ်။ဒါတော့ဒီသတင်းတွေဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖက်ရှနဟန်ကညှင်းဆိုလိုက်ပါတယ်။ထလွတ်တော်ဆက်လက်နဲ့ဝန်ဆောင်မှုကော်မတီရဲ့ကြားနာပွဲမှာကာကွယ်ရေးယာယီကာကွယ်ရေးဝန်ကြီးကမနေ့တုန်းကပဲအခုလိုပြောခဲ့တာပါအမေရိကန်ဘက်ကစစ်ခြေစိုက်စခန်းတွေနဲ့ပတ်သက်ပြီးတော့စီးပွားရေးလို့လုပ်မှာမဟုတ်တယ်လို့အလူပေးတယ်လို့လည်းလုပ်မှာမဟုတ်ဘူးလို့ယာယီကာကွယ်ရေးဝန်ကြီးဖက်ရှနန်နဲ့ကပြောပါတယ်ကမ္ဘာတစ်ဝန်းကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာအမေရိကန်စစ်ခြေစိုက်စခန်းတွေယာနဲ့ချီရှိနေပါတယ်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားမှရှိနေတဲ့အမေရိကန်စစ်စခန်းတွေရဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးတော့အကုန်ကျများလွန်းလို့ရှော့ချခြင်းတဲ့အကြောင်းကိုမကြာခဏပြောဆိုနေတာပ
ါ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်အထောက်ကူပြုကော်မတီတက်ကိုဖွဲ့စည်းလိုက်ကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတရုံးကမတ်လ14ရက်ကျက်သပတေးနေ့မှာထုတ်ပြန်ကြီးညာလိုက်ပါတယ်။အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတောင်ကိုကော်မတီဥက္ကဋ္ဌဖြစ်နေထားပြီးတော့အဖွဲ့ဝင်14ဦးနဲ့ဖွဲ့စည်းကြောင်းကြေညာလိုက်တာပါအဖွဲ့ဝင်တွေထဲမှာပြန်ကြိုင်းဝင်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးအေးတောင်တို့အပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆောရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့ပါပါဝင်ကြပါတယ်ရခိုင်ပြည်နယ်မှာအေးရခိုင်တမတော်နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာပြီးတောင်းနဲ့ချီးတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေရချိန်မှာရခိုင်တည်ငြိမ်အေဂျင့်အောင်အထောက်ပြုကော်မတီတက်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီအဖွဲ့ဝင်တချို့ကတော့ဒီကော်မတီဖွဲ့စည်းတဲ့အကြောင်းသူတို့ကိုတစုံတရာအကြောင်းကြားခြင်းမရှိသလိုဒီကော်မတီဖွဲ့စည်းမှာလည်းပတ်သက်ပြီးတော့ဘာမှမသိရကြောင်းပြောကြားကြပါတယ်
။မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်နေကြီးမှုကျူးလွန်မှုတွေရှိမရှိလူခွင့်ချိုးဖောက်မှုတွေနဲ့မတရားနိုင်ကျင့်မှုတွေအပြင်းထန်ရှိနေသလားဆိုတာတွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ကြမှာမနေ့တုန်းကဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တွေ့ရှိလာတဲ့အချက်အလက်တွေကိုစက်တင်ဘာလကျလို့ရှိရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်ပြဖို့သူတို့ပြင်ဆင်နေကြတာပါ။ဒီအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီထွေထွေညီလာခံနဲ့လူခွင့်ရေးကောင်စီတွေကိုသူတို့ဖွဲ့ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာအ ਨੇ အချင်းတိုးတက်လာခဲ့တဲ့ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုပြဿနာတွေအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းတိုက်ပွဲတွေကဆက်ဖြစ်နေပြီးတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာနေတယ်။လူခွင့်ရေးချိုးဖောက်မှုတွေကရမတော်ပဲဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလှုပ်ထုံးလုပ်နည်းတရက်လဲချမှတ်ထားပြီးတော့အဲ့ဒီလှုပ်ထုံးလုပ်နည်းက2011ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေရှိမှရှိဆိုတာကိုအချက်လက်ရှာဖွေရေးအဖွဲ့ကထောက်ထားတွေစမ်းစစ်မှုတွေစုဆောင်းမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီလုပ်ငန်းစဉ်အရတိတက်ပို့ပြီးတော့နည်းနည်းနည်းနည်းအချက်လက်တွေကိုဆက်ပြီးတော့ရှာဖွေသွားမှာလို့ပြောပါလေ
အာဆာရွင်ဂျာလက်နက်ကင်အဖွဲ့ရင်းနဲ့သူတို့ဖမ်းထားတဲ့ရွင်ဂျာဒုက္ခသည်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဂျာပန်ဖမ်းဆီးတာနှိမ့်ဆက်ညှဉ်းပန်းတာတွေမလုပ်ဖို့အပြင်အမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့အတွက် 45 Rights လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မကြာသေးခင်ကကောက်ဆက်ပစားကရွင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ရွင်ဂျာဒုက္ခသည်အနည်းဆုံး9ဦးကိုအာဆာအဖွဲ့ဝင်လို့ယုံကြည်ရသူတွေကဖမ်းဆီးညှဉ်းပန်းနှိမ့်ဆက်ခဲ့တာတွေ့ရကြောင်းကယ်ဆယ်ကူညီလုပ်တဲ့ရွင်ဂျာအမျိုးသမီးတွေနဲ့သူတို့မိသားစုဝင်အပြင်ရွန်ဂျာဘာသာရေးခေါင်းဆောင်တွေနဲ့အာဆာအဖွဲ့ကိုဝေဖန်သူတွေဘင်္ဂလားဒေ့ရှ်ရှာမမှုမြန်မာအစိုးရအာမအနာပိုင်တွေကိုသတင်းပေးသူအဖြစ်သူတို့သတ်မှတ်ထားသူတွေကိုအာဆာအဖွဲ့ကပြစ်မှတ်ထားပြီးတော့အခုလိုကျူးလွန်ခဲ့တာလို့လည်းဖော်ပြထားပါတယ်
။ဒီခေတ်မြန်မာတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတက်ခတ်မှုတွေအရှင်းမြင့်လာနေတာကြောင့်တဘုံနေတဲ့ဒုက္ခသည်တွေအိန္ဒိယနိုင်ငံတွင်ဝင်ရောက်လာမဲ့အရေးကိုထိမ့်သိမ့်နိုင်မှုအိန္ဒိယတပ်ဖွဲ့တွေကိုနေဆက်ကိုထပ်ပြီးတော့ဆေးထုတ်ထားတယ်လို့မလ15ရက်နေ့ထုတ် The Diplomat သတင်းမှာဖော်ပြထားပါတယ်။အသာရဖွဲ့တပ်ဖွဲ့ဝင်တွေအိန္ဒိယမြန်မာနယ်စပ်မှာစောင့်ကြနေတာဆယ်စုနှစ်တည်းရှိလာခဲ့ပါပြီ။အခုတော့မီဇိုရန်ပြည်နယ်နယ်စပ်မှာတိုးချက်တပ်ဖွဲ့ဝင်တွေရောက်ရှိနေတယ်လို့ဆိုပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်နှင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အာရှနိုင်ငံတချို့မှာရောက်နေတဲ့ UNHCR အသီးမှတ်ပြုချင်းတိုင်းသားဒုက္ခသည်တွေကိုဆက်လက်ထောက်ပံ့ရေးနဲ့အကာအကွယ်ပေးရေးအစီအစဉ်တွေကိုရပ်ပစ်ဖို့စဉ်းစားနေပြီဖြစ်ကြောင်းနဲ့အခြေအနေပေါ်မူတည်ပြီးတော့မြန်မာနိုင်ငံနဲ့ပြန်ပို့ဖို့ကိုပါစဉ်းစားနေကြောင်းကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဖေဖော်ဝါရီလကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်လက်ရှိမြန်မာနိုင်ငံတွင်ဆိုးရွားလာတဲ့လူညုံရင်းအခြေအနေကြောင့်ချင်းဒုက္ခသည်တွေအရေးကိုနိုင်ငံတကာကဆက်လက်ကာကွယ်ပေးသွားဖို့ UNHCR ကမတ်လ14ရက်နေ့ကပြောဆိုလိုက်တာပါအခုလိုချင်းဒုက္ခသည်အရေးနဲ့ပတ်သက်လို့ UNHCR စဉ်းစားပုံဘာကြောင့်ပြောင်းလဲသွားသလဲလို့ American Indiana ပြည်နယ်က BACI ရဲ့အမှုဆောင်ဒါရိုက်တာ Sly Eli Eliza Vanney ကိုမေးမြန်းရမှာသူကအခုလိုစဖြေပါတယ်
ဟုတ်ကဲ့ပြမအနေနဲ့ဒီဟာတတိကောင်းလို့ကျွန်တော်ပြောလို့ရပါတယ်ဒီ UNHCR နေပြမဂျွန်2017မှာဒီချင်းဒုက္ခသည်တွေကိုအထောက်ပံ့မပေးတော့ဘူးလို့သူတို့ပြောထားတာရှိတယ်ဆန်နဲ့လည်းထုတ်ထားတာရှိတယ်အဲ့တော့ကျွန်တော်တို့ကမဟုတ်သေးဘူးသူတို့လူအပ်သေးတယ်ဆိုပြီးတော့မှသူတို့ပြန်ပြောတယ်ဘာလို့ဆိုတော့ပြန်သွားနိုင်ဖို့ရက voluntary dignified နဲ့ safe ပေါ့လေလူချူရမယ်ကိုယ်တပေါ်နဲ့ကိုယ်လည်းဖြစ်ရမယ်ပြီးတော့မှဟိုပြန်သွားတဲ့အချိန်လို့ရှင်ကိုယ်သိက္ခာရှိရှိနဲ့ဒီဟာတွေရှိမှသာလေသူတို့ကပြန်လို့ရတယ်ဆိုပြီးတော့ပြပြောတယ်ဆိုတော့အခြေအခြေကျွန်တော်တို့မင်တင်လက်ထိုင်နေပြန်လို့ပြီးတဲ့နောက်ပိုင်းမှာမလ14ရက်မှာသူတို့ကအဲချင်းဒုက္ခတဲ့တွေအထောက်အကူလူသေးတယ်သူတို့အမခန့်ချက်လူသေးတယ်ဆိုပြီးတော့မှသူတို့စံပြထုတ်ထားတာဖြစ်တယ်ဆိုတော့ဝန်တာစရာလည်းကောင်းတယ်တုံးတော်လည်းပဲကျွန်တော်တို့ကဒီ protection ပေးတာတင်မကဘဲနဲ့နောက်ဆက်သွဲကျွန်တော်တို့ဘာလုပ်မလဲသူတို့အတွက်ဒီ USA အပါဝင်ဒီ resettlement ပေါ့လေအဲ့ဒါလည်းဆက်လက်ပြီးမှဖြစ်နိုင်ဖို့ရလဲလို့ရတယ်အဲမလေးရှားမှာနေတဲ့လူတွေအတွက်အပြေကောင်းကောင်းရနိုင်ဖို့ကျွန်တော်တို့ဆက်ပြီးမှဆောင်ရွက်ဖို့လို့ရတယ
်ဟုတ်ကဲ့ဒီနေရာမှာမေးချင်တာကချင်းတိုင်းသားတွေကဒီဒုက္ခတွေအဖြစ်ဆိုပြီးတော့နိုင်ငံသားကိုထွက်လာကြတာရှိတယ်လေ
ဟုတ်ကဲ့
အဲ့တော့ချင်းပြည်နယ်မှာပြန်ကြည့်ရင်ဟုတ်လား CNF လို့ခေါ်တဲ့ချင်းမျိုးသားတပ်ဦးလက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်နဲ့ကလည်းဟိုတိုက်ပွဲတွေဖြစ်နေတယ်တကယ်ညာမရှိဘူ
းဟုတ်ကဲ့
ဒါပေမဲ့ဘယ်လိုအခြေအနေကဒုက္ခတွေအဖြစ်စိုးရိမ်နေရစေအခြေအနေတွေရှိနေတာလဲအခုလက်ရှိမှာ
ဟုတ်ကဲ့အတိတ်အကြာဆိုတော့ဒီကျွန်တော်တို့ထွက်ပြေးလာတဲ့အချက်လက်တွေကတိုင်းသားလူနည်းစုဖြစ်တာရဲ့ချင်းဖြစ်ချက်ပေါ့လေဒုတိယဟာကဒီသူတို့ခရီးရပါတာဝင်နေဖြစ်တယ်ပြီးတော့တတရားဟာကနိုင်ငံရေးအရာသူတို့ဟာနဲ့သူတို့အုပ်ချုပ်ပိုင်ခွင့်မရှိသေးဘူး self determination ပေါ့လေဆိုတော့အဲ့ဒီ၃ခုကနေသူတို့ထွက်လာတာဖြစ်တယ်ဆိုတော့အဲ့ဒီ၃ခုအားလုံးကအခုပြည့်စုံပြီလားကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အဲ့ဒါလည်းမရှိရသေးဘူးဒီမရှိရခြင်းအရစ်အမြစ်ကလည်းပဲနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတယ်ဆိုတော့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဆင်မချက်သူတို့ကပြတ်သွားလို့မရသေးဘူးလို့ကျွန်တော်တို့ဆိုလို့ရပါတယ်။ဆိုတော့နောက်ပိုင်းမှာဖြစ်လာတဲ့ဒီ AA ပေါ့လေရခိုင်တပုန်နေလို့ပြောလို့ရတာပေါ့ကွ။ရခိုင်စစ်သားတွေနဲ့တိုက်ပွဲတွေလည်းဖြစ်နေတယ်။ဘလက်ဝါ မြို့နယ်မှာဆိုလို့ရှိရင်ဒီတိုက်ပွဲနေဖြစ်တဲ့အတွေ့ထောင်နဲ့ချင်ပြီးတော့မှ IDP ရဒုက္ခတွေတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီဟာတွေကလက်တလောဖြစ်တယ်ဒီဟာကပါဟိုကျွန်တော်တို့ပြားတာလဲဆိုလို့ရှိရင်ဒီ constitution နိုင်ငံတော်ဖွဲ့စည်းပုံခြေခါဥပဒေကိုစနစ်တကျပြင်ဆင်နေမကားပဲနဲ့ကျွန်တော်တို့သုံးလဲသုံးရမယ်အဲ့ဒါမဖြစ်မချင်းမနဲ့ပြန်မှာတခုခုဖြစ်နိုင်သေးတယ်ဆိုတာကိုပြတ်တာဖြစ်တယ်ဆိုတော့အဲ့ဒီဟာကိုကြည့်ပြီးမှကျွန်တော်တို့ကပြန်လို့မရသေးဘူးလို့ပြောတာဖြစ်တယ
်ဟုတ်ကဲ့အဲ့တော့ဒီအမေရိကန်မှာရှိတဲ့ဒီ BACI ပေါ့နော
်ဟုတ်ကဲ့
မြန်မာအမေရိကန်ဒီလူမှုအတိုင်းဝန်အသင်းအနေနဲ့ကရောမြန်မာပြည်ထဲမှာရှိတဲ့ဒီလိုစစ်ပြေးရှောင်ဒုက္ခတွေအတွက်ဘာတွေကူညီနေတာရှိပါလ
ဲပထမဆုံးကြတော့ကျွန်တော်နိုင်ငံတကာရဲ့ပြီးတော့မှဒီအမေရိကန်နိုင်ငံရဲ့ဒီအချိန်နေအတိတ်အမှန်ကန်ကိုသိပြီးတော့မှအကောင့်ဆို policy နဲ့အကောင့်ဆိုဆုတ်ဖြတ်ချက်တွေချနိုင်ဖို့ကျွန်တော်တို့ကအခြေအခြေကျွန်တော်တို့ maintain လက်ထိုင်တယ်ဒီ solution မှာ၃ခုရှိတယ်တစ်ခုက resettlement ပေါ့လေဒီတတရားနိုင်ငံ resettlement လုပ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြန်မာကလာတဲ့ community နဲ့အောင်မြင်ရအောင်မြင်ကြောင်းကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှပံ့ပိုးပေးတယ်ဆိုတော့ကျွန်တော်တို့ပါဝင်ချက်က comprehensive လို့ဆိုလို့ရတယ်လို့ကျွန်တော်တို့ထင်တယ်ဟုတ်ကဲ့
ဒါတော့ BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစလိုက်အီလိုက်ဇာဗာနီဖြစ်ပါတယ်ချင်းတိုင်းသားဒုက္ခသည်တွေဟာနိုင်ငံတကာမှာ6,000+ ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာအခုတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်တရုတ်နိုင်ငံအတွက်ပထမဆုံးပြပရင်းနှီးမြှုပ်နှံမှုဥပဒေကိုထိတ်တန့်ဥပဒေပြုအဖွဲ့ကဒီသတင်းမှတ်တယ်အတည်ပြုမယ်လို့မျှော်လင့်ရပါတယ်တရုတ်နဲ့အမေရိကန်တို့ကွန်သွယ်ရေးသဘောတူညီမှုရရှိဖို့ညှိနှိုင်းနေချိန်မှာပေါ်ထွက်လာမဲ့ဒီဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ပြည်ပြည်စုံကောင်းမွန်ခြင်းမရှိဘဲစိုးရိမ်စရာတွေရှိနေသေးတယ်လို့သုံးသပ်နေကြပါဗျာ။ VOA သတင်းတော့ Baylight ဒီဘေကျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုဦးကျော်စံသာရှင်းပြမှာပါ
။တရုတ်နိုင်ငံမှာနိုင်ငံပိုင်းစီးပွားရေးစနစ်ကိုဘယ်လိုဖွင့်ပေးလာမလဲ၊ဘလောက်အချိန်မြန်မြန်ဆန်ဆန်ဖွင့်ပေးနိုင်မလဲဆိုတာဆက်စုနှစ်နှစ်ချီပြီးစောင့်စားခဲ့ရပြီးတော့ဖွင့်ပေးလာတော့လည်းပဲမျှော်လင့်ချက်အတိုင်းဖြစ်မလာခဲ့ပါဘူး။အခုပေါ်ထွက်လာတဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုဥပဒေဆိုတာလည်းပဲထုံနှင်းနေနေပဲဖြစ်ပါတယ်။ဒီဥပဒေကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သွယ်ရေးများအသင်းကကြိုဆိုလိုက်ပြီးဒါဟာယင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်တွတ်တက်အောင်အထူးမှုတရားဖြစ်တယ်နှစ်လိုပဲရပဲလို့ပြောကြပါရတယ်။ဒါ့ပေမဲ့ဒီလောက်အရေးကြီးတဲ့ဥပဒေကိုနိုင်ငံသားကယင်းနှီးမြှုပ်နှံမဲ့သူတွေအပါအဝင်သက်ဆိုင်တဲ့လူတွေအားလုံးနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းခြင်းမရှိဘဲပြဋ္ဌာန်းလိုက်တာဟာစိုးရိမ်ရပဲလို့လည်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါရတယ်။ဒီဥပဒေရဲ့အစောပိုင်းမူတရက်ကတော့2015မှာထွက်ပေါ်လာခဲ့ပြီးပြန်လည်သုံးသပ်ရင်းရဆိုင်သွားခဲ့တာပါ။အဲမတရားသိမ်းမီကမှပြန်လည်ထွက်ပေါ်လာတဲ့ဒီဥပဒေမှာတော့အစုံနှုံတွေပူပြီးရေပူရကြတယ်၊တိကျပြတ်သားမှုလိုအပ်နေတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ပထမမူကြမ်းမှာကြည့်မယ်ဆိုရင်ပုံမှန်ပေါင်း182ခုရှိခဲ့ပေမဲ့အခုဥပဒေမှာတော့ပုံမှန်40ခုပဲပါဝင်ပါတော့တယ်။တချို့ကတော့လေဒါဟာဥပဒေကြမ်းကိုအတည်ပြုရတာမြန်ဆန်စေလိမ့်မယ်တိကျပြသမှုမရှိဘဲရေပူရဆန်နေတဲ့အတွက်အစိုးရအဖို့လုံထုံးလုံနည်းတွေချမှတ်တဲ့နေရာမှာပိုပြီးလူသားလွန်သာဖြစ်စေနိုင်တယ်လို့သုံးသပ်ကြပါတယ်လက်စတာရော့စ်ဟာတရုတ်ပြည်ဆိုင်ရာအမေရိကန်ကုန်သွယ်ရေးများအသင်းမူဝါဒရေးရာအကြီးအကဲဖြစ်ပါတယ
် The law is phrased and is drafted with very general provisions there are a number of things that are not covered in there like for example what percentage
အမြဲရေးပူရကြတဲ့ပြဋ္ဌာန်းချက်တွေနဲ့ရေးဆွဲထားတဲ့ဥပဒေဖြစ်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုဗနရာဂိုင်းလုံးဆိုတဲ့ကိစ္စအချက်လက်တွေမပါပါဘူး။နောက်စိုးရိမ်စရာတစ်ချက်ကတော့ကုမ္ပဏီပူးပေါင်းဆောင်ရွက်တာမျိုးမဟုတ်ဘဲတခြားကုမ္ပဏီရဲ့စုရှယ်ယာဝယ်ယူမဲ့ကိစ္စမျိုးမှာတော့လုံခြုံရေးသုံးသပ်စစ်ဆေးရမယ့်ကိစ္စဖြစ်ပါတယ်။ဒါတွေကမလိုဘူးလို့ထင်ပါတယ
်။ဒီဥပဒေမူစစ်ဟာအမေရိကန်နဲ့တရုတ်တို့ကုန်သွယ်ရေးသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းနေခြင်းအစဉ်အဟုန်နဲ့ပေါ်ထွက်လာတာပါ။နိပညာအတင်းအဓမ္မလွှဲပြောင်းယူရေးကိစ္စမျိုးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိပေမဲ့နိုင်ငံပိုင်းလုပ်ငန်းတွေအတွက်အစိုးရကအထောက်ပံ့ပေးတဲ့ကိစ္စမျိုးကိုတော့ဘယ်လိုဖြစ်ရှင်းမယ်ဆိုတာပြောထားခြင်းမရှိပါဘူးတကယ်တော့ဒါဟာအမေရိကန်နဲ့ဆွေးနွေးညှိနှိုင်းတဲ့ကိစ္စတွေကိုဘယ်လိုဖြစ်ရှင်းမယ်ဆိုတဲ့စနစ်ကိုတစ်စိတ်တစ်ပိုင်းအချင်းချမှတ်ထားတာဖြစ်တယ်လို့တရုတ်ပြည်ဆိုင်ရာဥရောပကုန်သွယ်ရေးများအသင်းဥက္ကဋ္ဌမက်ထာဘွန်ကဆိုပါတယ်
more than a law it's a document the state's principles and it states exactly the principles that we would like to hear and it states the principles
တဟာဥပဒေတစ်ခုဆိုတာထက်ကျွန်တော်တို့ပြည်ပရင်းနှီးမြှုပ်နှံသူတွေကြားကျင်နေကြတဲ့မူဝါဒတချို့ကိုဖော်ပြတဲ့အထောက်အထားတစ်ခုလည်းဖြစ်ပါလေ အမေရိကန်စစ်သားရေးသမားတွေကိုတရုတ်ဘက်ကစာနဲ့ပေနဲ့ရေးသားပြလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့တကယ်အကောင့်ထဲပေါ်လာတော့မှအခိုင်အမာအတည်ပြုနိုင်မှာပါ
။နောက်ထပ်ဆိုရင်ညာတစ်ခုကတော့အမျိုးသားလူမျိုးရေးစုတော်ကကြဲကြဲပြန့်ပြန့်သုံးသပ်မယ်ဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဝါရှင်တန်အခြေစိုက်စီးပွားရေးအတိုင်ပင်ခံအော်စတင်လော်ဘီကထောက်ပြပါတယ်။လူမျိုးရေး website တစ်ခုဖြစ်တဲ့ Lawfare မှာမကြသေးမီကသူရေးခဲ့တဲ့ဆောင်းပါးထဲမှာပြည်ပကုမ္ပဏီများသည်အမျိုးသားလူမျိုးရေးသမဟုတ်ပြည်သူလူထုအကျိုးစီးပွားအတွက်အန္တရာယ်မဖြစ်စေရလို့တရုတ်ဥပဒေမှာထည့်သွင်းထားတဲ့အချက်ဟာသုံးသပ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ဆက်လက်ပြီးတော့ဒီပြဋ္ဌာန်းချက်တွေဟာနိုင်ငံတော်နဲ့တရုတ်ကွန်မြူနတီပါတီတို့အဖို့ယင်းနှိမ့်နှံရေးကိစ္စတွေမှာကြဲကြဲပြန့်ပြန့်ဝင်ဆွဲခွင့်ပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအရာအကဲဆက်တဲ့ကိစ္စတွေကိုဆောင်ရှားကြဖို့နိုင်ငံသားယင်းနှိမ့်နှံသူတွေကိုအချက်ပြလိုက်ကြလဲဖြစ်တယ်လို့သူရဲ့ဆောင်းပါးမှာရေးသားထားပါတယ်။ Lester Ross ကတော့ဒါဟာအပူဆောင်းထားတဲ့အခက်အခဲတစ်ခုလို့ဖြစ်နေပြီးဒီအချက်ကိုဘယ်အတိုင်းသာထိကျင့်သုံးရမယ်ဆိုတာလည်းပဲအကန့်အသတ်မထားရှိဘူးလို့ဆိုပါတယ်။ဒါကြောင့်တရုတ်ပြည်ရဲ့ပြပရင်းနှီးမြှုပ်နှံမှုဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့ထိရောက်မှုစိတ်မရှိတာပဲစိုးရင်ပွဲတွေသာပေါ်ထွက်လာစေတယ်လို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ။
ဒါတော့ဦးကျော်စံသာတင်ပြခဲ့တာပါခင်ဗျာအခုတခါနားဆင်ရမှာကထိုင်းနိုင်ငံမှာအခုတနင်္ဂနွေမတ်လ24ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်တွေဘယ်လိုမဲဆွယ်နေကြသလဲဆိုတဲ့အကြောင်းကိုမတ်စုမြန်မွန်ပြောပြမှာပ
ါဘရင်တွေကစားကြတဲ့အားကစားနည်းလို့တင်စားပြောကြတဲ့ပိုလိုပြိုင်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့အထိကျင်းပနေပါတယ်တရုတ်နိုင်ငံအခြေစိုက်ဟူရန်သူတေသနအဖွဲ့ရဲ့အခုနောက်ဆုံးလေ့လာချက်အရထိုင်းနိုင်ငံမှာကတိကျွဲဘီလျံနာအယောက်90ရှိပါတယ်ဒီအရေအတွက်ဟာပြင်သစ်ဂျပန်စင်ကာပူနိုင်ငံတွေမှာရှိတဲ့ဘီလျံနာအရေအတွက်ထက်ပိုများပါတယ်ဘီလျံနာအများဆုံးရှိတဲ့နိုင်ငံစည်းရင်းမှာထိုင်းနိုင်ငံကနံပါတ်6ရှိပါတယ်တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့စည်းရဲချမ်းသာကွာဟမှုကလည်းအတော်ကိုကြီးပါတယ်ဒါကြောင့်မတ်လ24ရက်တနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲမှာလူဒန်းစားကွာဟမှုကအလေးပေးဆွေးနွေးမဲဆွယ်စရာဖြစ်နေပါတယ်ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေအားလုံးကဝင်ငွေတိုးစေရေးနဲ့မညီမျှမှုတွေကိုတိုက်ဖြတ်မယ်ဆိုတဲ့ကတိတွေပေးပြီးမဲဆွယ်နေကြပါတယ် Future Forward ဆိုတဲ့နိုင်ငံရေးပါတီသက်ရဲ့ခေါင်းဆောင်တရာထွန်ဆိုရင်အောက်ခြေလူဒန်းစားတွေစီအထီသွားပြီးမဲဆွယ်နေပါတယ
် The gap between the rich and the poor in Thailand is among the worst in the world according to Credit Suisse report we are number 1
ထိုင်းနိုင်ငံရဲ့စင်းချမ်းသာကွာမှုကကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပါတယ် Credit Suisse ဘဏ်ကြီးရဲ့အစီအကံစာအရဆိုရင်စီးပွားရေးမညီမျှဆုံးနိုင်ငံမှာထိုင်းကနံပါတ်1ဖြစ်နေပါတယ်ဒါကနိုင်ငံအတွက်တကယ်ပြဿနာကြီးပါ
ထိုင်းနိုင်ငံရဲ့ချမ်းသာကြွယ်ဝမှု80ရာခိုင်နှုန်းလောက်ကိုလူဦးရေရဲ့20ရာခိုင်နှုန်းလောက်ကသာထိမ့်ချုပ်ပိုင်ဆိုင်ထားတယ်လို့တချို့နိုင်ငံရေးပါတီတွေကလည်းထောက်ပြမဲဆွယ်နေကြပါတယ်။ Future Forward ပါတီခေါင်းဆောင်ကတော့အခုလိုလူမှုအတိုင်းဝိုင်းကြားမညီမမျှဖြစ်နေတဲ့ပြဿနာကြီးကိုဒီတိုင်းဆက်ထားရင်မတည်ငြိမ်မှုတွေဖြစ်လာလိမ့်မယ်လို့ပြောပါတယ်
။ The consequence of prolonging this problem would be the social stability. I think people are upset.
ဒီဒေသကြီးကိုရေရှည်မရှိဘူးဆိုရင်လူမှုအတိုင်းဝိုင်းမှာမတည်ငြိမ်မှုတွေဖြစ်လာပါလိမ့်မယ်။လူတွေကသူတို့ဘဝအခြေအနေကိုစိတ်ညစ်နေကြတယ်လို့ကျွန်တော်ထင်တယ်။တာမန်ပြည်သူတွေရဲ့ဘဝတွေတိုးတက်မလာတာဆယ်စုနှစ်နဲ့ချီကြာနေပြီမို့။ဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတာနားမလည်နိုင်ဖြစ်နေကြပါတယ်
။တော်ဝင်မိသားစုအပေါ်သစ္စာခံတဲ့နိုင်ငံရေးပါတီစစ်တပ်ဖက်ရင်းနဲ့နိုင်ငံရေးပါတီနဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်းနာဝတ်ရဲ့နောက်လိုက်အများကြီးမလုံးတွေပေးတတ်တဲ့နိုင်ငံရေးပါတီတွေသာနိုင်ငံရေးလောကကိုလွှမ်းမိုးထားတဲ့ထိုင်းနိုင်ငံမှာသနာသောင်းရဲ့ Future Forward ပါတီကတော့လူထုအတွက်စဉ်စားရွေးချယ်စရာပါတီအသစ်ဖြစ်နေပါတယ်။ကိုယ်တိုင်ကဘီလျံနာတတိယတယောက်ဖြစ်တဲ့သနာသောင်းကိုလည်းထိုင်းလူငယ်လူလတ်ပိုင်းတွေကတော်တော်လေးထောက်ခံအားပေးကြပါတယ်။သူသာဝင်ကြီးချုပ်အဖြစ်ရွေးခံရမယ်ဆိုရင်အောက်ခြေလူဒန်းစားတွေအတွက်အခွင့်အလန်းပွင့်စေဖို့စနစ်ပြောင်းမယ်လို့သနာသောင်းကပြောပါတယ်။
The middle class people they don't have access to opportunities. They don't have access to capital. So the
လူလက်တန်းစားတွေအနေနဲ့ကအခွင့်အလမ်းတွေကိုလက်လန်းမမိနိုင်ကြပါဘူး။အရင်းနှီးမတည်ဖို့အခြေအနေမပေးကြပါဘူး။အဲဒါကြောင့်စနစ်ကြီးကိုအသေးချာစီမံခန့်ခွဲနိုင်ဖို့သိအရေးကြီးပါတယ်။ဈေးကွက်မှာလဝကြီးအုပ်ထားကြတဲ့စနစ်ကိုဖျက်ဆီးပစ်ဖို့လိုပါတယ
်။ရွေးကောက်ပွဲမဲဆွယ်ကိရိတွေကလက်တွေဘလောက်ဖြစ်လာမလဲဆိုတာကတော့အခုအချိန်မှာကြိုတင်ပြောဖို့ဆောင်းနေပါသေးတယ်။ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းခဲ့ပြီးတဲ့နောက်၅နှစ်အတွင်းပထမဆုံးကျင်းပမဲ့အထွေထွေရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီတွေအကြိတ်အနဲမဲဆွယ်နေကြချိန်မှာထိုင်းလူမှုအတိုင်းအဝိုင်းတွေကလူနည်းစုထိတ်တန့်အလွာလူချမ်းသာတွေကတော့ဝေကောင်းဆလတွေဝဲရှမ်ပိန်အရက်တောက်ပြီးပိုလိုကစားပွဲကိုကြည့်နေကြပါရဲ့ရှင်
။ထိုင်းရွေးကောက်ပွဲအခြေအနေကိုမန်းစွင့်မွန်ပြောပြသွားတာပါ။
အခုတော့အင်ဒိုနီးရှားနိုင်ငံချင်းနေပါအင်ဒိုနီးရှားနိုင်ငံမှာတရားမဝင်ရွှေတူးပေါ်တဲ့လုပ်ငန်းတွေထောင်ထဲချီရှိပြီးရွှေတွင်းပြိုကျမှုကနေအသက်အန္တရာယ်ဆိုးရိမ်နေရပါတယ်ရွှေတူးပေါ်ရေးလုပ်ငန်းမှာလုံခြုံစိတ်ချရာရေးနဲ့ကျန်းမာရေးအရလိုအပ်ချက်တွေကိုလိုက်နာဖို့အင်ဒိုနီးရှားအနာဘိုင်းတွေကပြောနေပေမဲ့အစိုးရရဲ့သတ်မှတ်ချက်ကိုလိုက်နာမှုသိမ်းမရှိကြတဲ့အကြောင်းအမန်ဒါဆစ်ထာတာရဲ့သတင်းပေးပို့ချက်ကိုကိုကြောင်လင်းပြောပြမှာပ
ါအင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမြောက်ပိုင်းမှာမလာချောင်းနေတော့ကတရားမဝင်တူးဖော်နေတဲ့ရွှေရင်းတစ်ခုပြိုကျခဲ့လို့ပိတ်မိနေသူ34ဦးကိုကယ်ဆယ်ရေးသမားတွေကကယ်ထုတ်ခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီသူတွေက18ဦးပဲအသက်ရှင်ပါတယ်။နောက်ထပ်လူတွေဒါဇင်နဲ့ချီပြီးတော့တွင်းထဲမှာပိတ်မိနေတော့မယ်လို့အာဏာပိုင်တွေကယုံကြည်ထားပါတယ်။အဲ့ဒီရွှေရင်းပြိုကျတဲ့ကိစ္စကဖေဖော်ဝါရီလကုန်ပိုင်းမှာစခဲ့တာပါ။ရွှေရင်းမှာကာယံထားတဲ့တပ်သားထုတ်တန်းတွေကြိုးကြရာကနေရွှေရင်းပြိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုဇွန်လတုန်းကလည်းအဲ့ဒီဆူလာဝေစီကျွန်းမြောက်ပိုင်းမှာပဲတရားမဝင်ရွှေရင်းတစ်ခုပြိုကျခဲ့လို့လူ6ဦးသေဆုံးခဲ့ရပါတယ်။အဲ့ဒါဖြစ်ပြီးလို့နောက်နှစ်ပတ်အကြာမှာပဲအနောက်လမ်ဘော့ပြည်နယ်ကရွှေရင်းတစ်ခုထပ်ပြိုကျပါတယ်။အဲ့ဒီမှာကာဗွန်မိုနောက်ဆိုက်တန်ငွေ့စိတ်တင်လို့တွင်းသမား73ဦးသေဆုံးခဲ့ရပါတယ်။တရားမဝင်ရွှေတူးဖော်မှုတွေကအသက်အန္တရာယ်ကြီးမားတယ်လို့စွမ်းအင်နဲ့တယန်ဇာတဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဆရီရဟာဂျိုကပြောပါတယ်
။
ရွှေရင်းတွေမတော်တဆပြိုကျနိုင်တဲ့အန္တရာယ်ကတော်တော်ကြီးမားပါတယ်။ဥပမာဆိုရင်ရွှေတွင်းတွေတူးတဲ့အခါမြေပြိုမကျနိုင်အောင်ကာယံနဲ့ထုတ်တွေတန်းတွေကခိုင်ခိုင်မာမာရှိရမယ်။တေးချတဲ့အတိုင်းအထွာတွေရှိရပါလိမ့်မယ်။ဒါမှလည်းပြိုကျခဲ့တဲ့ရွှေတွင်းမှာတော့ထုတ်တန်းတွေကအဝင်ဝမှာပဲရှိနေရပါ
။အင်ဒိုနီးရှားနိုင်ငံတက်တော်နဲ့သဘောပတ်ဝန်းကျင်ဝန်ကြီးဌာနရဲ့စည်းရုံးအရအင်ဒိုနီးရှားနိုင်ငံကနေရာပေါင်း352ခုမှာတရားမဝင်ဓာတ်သတ္ထုတူဖော်နေကြတဲ့မိုင်းတွင်းတွေ8663ခုရှိတယ်လို့ဆိုပါတယ်။အဲ့ဒီမိုင်းတွင်းတွေရဲ့အကျယ်ဝန်းစုစုပေါင်းဟာဧကတန်းကျော်ရှိတာပါအဲ့ဒီထဲမှာ25ရာခိုင်နှုန်းလောက်ကရွှေတွင်းတွေဖြစ်ပါတယ်တရားမဝင်ရွှေတွင်းတွေကများသောအားဖြင့်ဒေသတွင်းအစုဖွဲ့တွေကလုပ်ကင်ကြတဲ့လုပ်ငန်းငယ်စားတွေဖြစ်ကြပြီးအဲ့ဒီလိုလုပ်ငန်းတွေအတွက်တရားဝင်လိုင်စင်ရဖို့ကတော်တော်ရှုပ်ထွေးခက်ခဲတယ်လို့အင်ဒိုနီးရှားသိပ္ပံပညာဌာနကအကြီးတန်းသုတေသီအဝီဇာအာမန်ကပြောပါတယ
်Bergantung pada pandangan dan persepsi orang.
Tidak kan ni lauk jare dat tat tu tu phoe longan nge ri twe tia win license ya bu ga tot tot khat ba de a chain le tot tot ja ba de license tuk ya bu nit twe ne chi saung ga dat da ba shwe tu de tu ri ga tru longan go tia win ma phit chin ja bu so da ma hop ba bu
Indonesia so ya ga data kan twe lauk kai ne mine twin twe twe license thop pe nai ma de da ba me a so ya ga chi jet pi lo long jong sait cha de tu phoe mu ri phi ye lo wa chet de go lai na ba le me ဆိုင်ဝင်းဌာနညွှန်ကြားမှုစရီရဟာဂျိုကတော့လိုင်စင်ရဖို့ကအချိန်14ရက်လောက်ပဲကြာတာပါလို့ဆိုပါတယ်
။ဒါလမနမ်ဘန်ရမရကတိတမီဂူတီကိုက်တာပတ်တံဘန်ရညက
်ပုံမှန်အားဖြင့်လိုင်စင်ရဖို့ကအချိန်နှစ်ပတ်လောက်ပဲကြာတတ်တာပါ။ဒါပေမဲ့တူဖော်ရေးလုပ်ငန်းတွေရဲ့လိုအပ်ချက်တွေအတိုင်းတတ်မှတ်ချက်တွေအတိုင်းကြိုက်နေရပါလိမ့်မယ်။ကျွန်တော်တို့ဘက်ကဒီမိုင်းတွေရဲ့သဘောတဘာဝကိုအရင်တိုင်းထွာဆစ်ဆေးဖို့လိုအပ်ပါတယ်။ဘာဓာတ်တထုထွက်မှာလဲ၊ကြောင်မီးသွေးလား၊ရွှေလား၊ဘလောက်များများထွက်မှာလဲ၊ဒါတွေကိုသိရပြီးမှလိုင်စင်ထုတ်ပေးမှာပ
ါပြည်ထနာကအစိုးရရဲ့တိုင်းထွာတွက်ချက်မှုတွေကအချိန်ကိုကြာစေတဲ့အဓိကချက်ပါပဲတကယ်လို့အဲ့ဒီတွင်းကထွက်မဲ့ဓာတ်သတ္ထုတွေကအစိုးရကသတ်မှတ်ထားသလောက်အလုံးလောက်မရှိနိုင်ဘူးဆိုရင်လဲလိုင်စင်ချမပေးပါဘူးအစိုးရဘက်ကဒီလိုလုပ်ရတာကလည်းတူးဖော်သူတွေကနည်းနည်းရှိလဲတူးကုံသွားရင်တခြားတနေရာကိုရွှေ့ပြီးတော့ထပ်တူးတက်ကြလို့ပါဒီလိုလုပ်ကြတာတွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေပါတယ်တုံတယုံတူးပြီးတော့မထွက်ရင်နောက်တနေရာကိုထပ်ရွှေ့သွားပြီးတဲ့နောက်တူးထားခဲ့တဲ့နေရာအဟောင်းမှာတဘောပဝင်းကျင်မပြည့်စည်အောင်ပြန်ပြီးတော့လှုပ်ဆောင်ပေးရမယ်ဆိုတော့အစိုးရရဲ့တမတ်ချက်ရှိပါတယ်ဒါပေမဲ့လည်းတရားမဝင်တူဖော်သူတွေကတူပီးသားနေရာဟောင်းကိုဒီတိုင်းပဲထားခဲ့ကြတာပါသူတို့ရဲ့တူဖော်ရေးလုပ်ငန်းတွေမှာဗရားနဲ့ဆိုင်ယာနိုက်ဆိုတဲ့လူကိုအနေရဖြစ်စေတဲ့ဓာတ်တွေကိုအသုံးပြုကြတာကြောင့်လဲတဘောပဝင်းကျင်ကိုထိခိုက်ပျက်စီးစေတယ်လို့ဆိုတာတောင်းရှိသူတွေကပြောပါတယ်ဒီလိုတဘောပဝင်းကျင်ပျက်စီးမှုတွေကိုထိန်းသိမ်းကာကွယ်ဖို့လဲအစိုးရဘက်ကငွေကြေးအမြောက်များသုံးစွဲနေရတယ်လို့ဆိုပါတယ်လို့စေချင်းမှာတော့တရားမဝင်ဓာတ်သတ္ထုတူဖော်မှုတွေကိုအစိုးရကထိထိရောက်ရောက်မကင်တွယ်နိုင်ပဲဖြစ်နေတာကြောင့်တဘောပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မိုင်းတွင်းမတော်တဆဖြစ်မှုတွေထိခိုက်ပျက်စီးမှုတွေကလည်းအင်ဒိုနီးရှားမှာဆက်ပြီးတော့ရှိနေတော့မဲ့ဖြစ်နေပါတယ်
။အင်ဒိုနီးရှားကရွှေတူးလုပ်ငန်းနဲ့ NDA တွေအကြောင်းကိုကြောင်လင်းပြောပြသွားတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကန္တာတင်ဆက်တဲ့ခါမှာတော့
ဟုတ်ကဲ့အားနည်းရောဂါကြီးဖြစ်လာပြီဆိုရင်ပြီးရဲ့လက္ခဏာတော့အစပိုင်းမှာတော့မသိပါဘူးဒါပေမဲ့တဖြည်းဖြည်းညှိနှဲလာမယ
်မကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါမယ်ကင်ဆာယောဂါဟာကမ္ဘာမှာလူအသေးပြောက်အများဆုံးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်2018ခုနှစ်မှာကင်ဆာဖြစ်ပွားသူဦးရေ2သန်းနီးပါးရှိပြီးကင်ဆာကြောင့်သေဆုံးသူ6သိန်းကျော်ရှိပါတယ်ဒါပေမဲ့အခုခေတ်မှာတိုးတက်လာတဲ့နည်းပညာတွေကိုသုံးပြီးကင်ဆာယောဂါကိုအလွယ်တကူရှာဖွေဖော်ထုတ်လာနိုင်တဲ့အတွက်အသေးအပြောက်ကရော့ကျလာတဲ့အကြောင်း Calvin Nosh ပြောပြတဲ့သတင်းကိုမမ်းမြသဇင်အောင်ကပြောပြမှာပါ
။ကင်ဆာယောဂါဟာကမ္ဘာမှာလူသေပြောက်အများဆုံးယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပေမဲ့ယောဂါကိုကြိုတင်ရှာဖွေဖော်ထုတ်နိုင်ရင်အသက်ရှင်ဖို့အခွင့်အလမ်းများကြီးရှိပါတယ်။တချို့နေရာဒေသတွေမှာတေချာလေ့ကျင့်သင်ကြားထားတဲ့ယောဂဗီဒပညာရှင်တွေမရှိတဲ့အတွက်ယောဂကိုစောစောစီးစီးရှာဖွေဖော်ထုတ်နိုင်မှုခက်ခဲပါတယ်။ယူဂန္ဒါနိုင်ငံမှာအခုစမ်းသပ်အသုံးပြုနေတဲ့တိုင်းနီးလို့ခေါ်တဲ့ကင်ဆာယောဂရှာဖွေရေးကိရိယာကဒီခက်ခဲကိုဖြေရှင်းပေးနိုင်မယ်လို့မျှော်လင့်ရပါတယ်။ဒီကိရိယာကိုစမ်းသပ်နေတဲ့အဖွဲ့ထဲမှာပါဝင်တဲ့ယူဂန္ဒါကူးစက်ယောဂဌာနကဒေါက်တာအဂရီဆမ်မရီကအခုလိုပြောပါတယ်
။ When someone comes to us with the skin,showing possible signs of the cancer we take off a tissue
ကျွန်တော်တို့စီကိုကင်ဆာတန်တရားလူနာတယောက်ရောက်လာရင်သူ့ tissue အသားစားတွေက DNA မျိုးရိုးဗီဇကိုယူပြီးဆက်ထည့်ထည့်စစ်လိုက်ပါတယ်ကင်ဆာယောဂါရှိမရှိနဲ့ရှိရင်ဘယ်အဆင့်ရောက်နေပြီလဲဆိုတာဒီဆက်က2နာရီအတွင်းမှာရှာဖွေဖော်ထုတ်ပေးနိုင်ပါတယ
်ဒီဆက်ကအဖြေကိုလည်းအမှားမရှိသလောက်နှီးပါဖော်ထုတ်ပေးနိုင်တယ်လို့တိုင်းနီးကိရိယာကိုဥဆောင်စမ်းသပ်နေတဲ့ယောဂဗီဒပညာရှင်ဒေါက်တာရောဘတ်လူကန်ဒီကပြောပါတယ
် I'm looking at China giving us a margin of over about 1%
ဒီဆက်ရဲ့နီးစနစ်ရအဖြေမတာမရှိသလောက်ပါပဲမာရင်တော့တရာခိုင်နှုန်းအောက်လောက်ပဲရှိမယ
်လက်ရှိမှာတော့ဒီဆက်ကို HIV virus ပိုးကြောင့်ခန္ဓာကိုယ်ခုခံအားကျဆင်းမှုနဲ့ဆက်နွယ်နေတဲ့အရေးပြားကင်ဆာယောဂါတွေကိုရှာဖွေဖော်ထုတ်ဖို့စမ်းသပ်နေပါတယ်ဒါကကနဦးစမ်းသပ်နေတဲ့အစ်စ်မဲဖြစ်တယ်လို့သုတေသနပြုစမ်းသပ်နေသူတွေကပြောပါတယ
် If you have DNA in a cell and that cell is cancerous
မျိုးဗီဇဆဲထဲမှာကင်ဆာဖြစ်စေနိုင်တဲ့ဆဲကိုတွေ့ရဆိုရင်ဒီ tiny cell ကိုအသုံးပြုပြီးကင်ဆာယောဂါရှိမရှိရှာဖွေဖော်ထုတ်နိုင်ပါတယ်
ဒီကင်ဆာယောဂါရှာဖွေရေးကိရိယာကိုနောက်9နှစ်ကာလအတောအတွင်းမှာဈေးကွက်ထဲမှာရောင်းချပေးနိုင်မယ်လို့သုတေသနပညာရှင်တွေကမျှော်လင့်နေကြပါတယ်ရှင
်။ဒေါက်တာရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလက်နဲ့မြေရင်းစီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိတ်ပြိုးလုတ်ကင်ပိုင်ဆိုင်ရတဲ့နေရာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဟောင်းကမြေရာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့ဆွေးရည်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1232382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်
။စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချပါပါ။
ဒီနေ့မြင့်တွေ့တင်ပြမယ် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOD GET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကွိုက်ထူလုံးရဲ့လုံးကောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက်ကရစ်1605ခုက Lombard စကားပုံကနေလို့တချို့သူတွေဒီလိုကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီးဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့အတွက်အန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေအနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလီလက်တွေအေးစမြဲဆိုတာလေသောတာရှိများသိပါဖဲရှုံးပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
တို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လလသန်ရဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကြောက်ကကျမ်းမာရေးအပိုင်း1ကိုတင်ပြထားပါတယ်မတ်လ14ရက်နေ့ဟာကမ္ဘာကြောက်ကနေ့ဖြစ်တာနဲ့အညီကြောက်ကကျမ်းမာရေးအရေးကြီးတဲ့အကြောင်းကျမကြီးပညာရှင်တွေကသတိပေးနေပါတယ်ကြောက်ကကျမကြီးကောင်းဖို့ဘယ်လိုကြိုတင်ကာကွယ်ကုသကြရမလဲဆိုတာနဲ့ပတ်သက်ပြီးကြောက်ကနဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
Okay, ကြောက်ကနဲ့စီလံကြောင်ခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့အခုမတ်လ14ရက်နေ့ကကမ္ဘာကြောက်ကနေ့ဖြစ်တဲ့အတွက်ကြောက်ကကျန်းမာရေးနဲ့ပတ်သက်ပြီးဆရာကြီးဒီကြောက်ကအားနည်းရခြင်းအကြောင်းရင်းပေါ့ဆရာနော်အဲ့ဒါတွေကိုကျွန်တော်အဓိကပြောချင်ပါတယ်ဆရာအဲ့ဒီခါကျတော့ဒီကြောက်ကအားနည်းရခြင်းကဘာကြောင့်အဓိကဖြစ်ရလဲဆရာ
ကျွန်တော်တို့ဒီကြောက်ကအားနည်းရယောဂဆိုတာကတော့အဓိကကတော့ဒီကြောက်ကကောင်းကောင်းအလုံးမလုံးတော့တာအောင်အလုံးမလုံးတော့ဘူးဆိုတဲ့နေရာမှာချက်ချင်းလက်ငင်းဖြစ်သွားတဲ့ကြောက်ကအားနေတဲ့ယောဂါရှိရဲ့နောက်တစ်မျိုးကတော့သူကနာတာရှိကြောက်ကအားနေတဲ့ယောဂါပေါ့အဲ့ဒီဥစ္စာတွေဘာကြောင့်ဖြစ်ရတာလဲဆိုလို့ရှိရင်ခန္ဓာကိုယ်မှာဥပမာဖြင့်စီဂျိုယောဂါခံရှိနေခွေးတို့ယောဂါခံရှိနေဒီလိုယောဂါအခံရှိတဲ့လူတွေဟာနာတာရှိမှကြလို့ရှိရင်သူရဲ့ကြောက်ကကြီးတစ်ချိန်ချင်းပြတ်ပြီးလာပြီးတော့ကြောက်ကအားနေတဲ့ယောဂါဖြစ်လာတာပေါ့ဒီတော့တခြားယောဂါကြီးဥပမာဉာဏ်ကြောင့်မှကြောက်တယ်ကြောက်တတ်မှကြောက်တယ်ပြီးရင်မှကြောက်တယ်အဲ့ဒီယောဂါကြီးကြောင့်လည်းမကုဘဲနဲ့ထားတယ်နာတာရှိလို့ရှိရင်ကြောက်တတ်မှလာပြီးတော့မှပြည့်စည်ပြီးတော့မှကြောက်တတ်အားနည်းတဲ့ယောဂါကြီးဖြစ်တတ်ပါတယ် နောက်ဒီစီးလိုင်းကောင်းမှမကြခဏပိုးဝင်ပြီးတော့မှဒီစီးပိုးရံတစ်ခုကျောက်ကရဲ့အသားကိုဖြတ်ပြီးသေးတာ
ဟုတ်ကဲ့ဆရာကြီးအဓိကသုံးခုပေါ့နော်စီးကျိုးသွေးတို့ကြောင့်ဖြစ်တာရဲ့ဒီကျောက်တဲတာကြောင့်ဖြစ်တာရဲ့နော်စီးလိုင်းကောင်းပိုးဝင်တာကြောင့်ပေါ့နော်အရာတွေကိုဆရာကြီးဘယ်လိုသိနိုင်မလဲကြိုပြီးတော့လဲစောစောစစ်စစ်ကုသမယ်အောင
်ဒီစီးကျိုးယောဂဆိုတာလေဟိုနာကျင်စရာယောဂမဟုတ်ဘူးစီးကျိုးယောဂလည်းနာကျင်စရာယောဂမဟုတ်တော့ဆိုတာစစ်စစ်ကြီးမှလည်းပြီးတာပေါ့နော်အဲ့တော့စီးကျိုးရရှိသလားစီးကျိုးယောဂရှိသလားဆိုတာကတော့ပုံမှန်စစ်သေးလိုက်လို့ရှင်တော့သိနိုင်မှာပေါ့ပုံကြီး၎င်းပဲဥပမာကြောက်ကြည့်ရှိနေသလားမရှိဘူးလားဆိုတာလည်းပုံမှန်စစ်သေးခြင်းအဖြစ်သိနိုင်ပါလေနော်အဲ့တော့ဒီကြောက်ကက်ယောဂရှိမှန်းမလို့လုပ်ပြီးမလဲပေါ့နော်ဒီကြောက်ကက်အားနည်းတဲ့ယောဂကြီးဖြစ်လာပြီးဆိုရင်ပြီးရဲ့လက္ခဏာတော့အစပိုင်းမှာတော့မသိပါဘူးဒါပေမဲ့တစ်ဖြည်းဖြည်းဥပမာဖြင့်စီးနေလာမယ်ခန္ဓာကိုယ်ရပေါ်ရောင်လာမယ်အဲခြေတော့ကရောင်မယ်မျက်နှာပေါ်ရောင်မယ်ဒီကပူဆိုးလာလို့ရှိရင်မောကျလာမယ်အလဲတကူပင်ပန်းမယ်ဒီကပူဆိုးလာရင်တော့ကျက်တက်တာလို့ဒီလေတာလို့ဘလောက်ကြီးဖြစ်သွားနိုင်ပါလဲအဲ့ဒီအဆင်းရောက်သွားပြီဆိုရင်တော့ကြောက်ကအားနေတဲ့ယောဂါတော်တော်လေးပြင်းထန်တဲ့အဆင်းလို့ပြောနိုင်ပါ
ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂါပြင်းထန်တဲ့အဆင်းမရောက်ခင်ပါဘောနော်ဆရာကုနာပြောတဲ့ဒီပထမပိုင်းဒီလက္ခဏာတွေဒီမှာစီးနေတာတို့ဖော်ရောက်တာတို့ဘောနော်အဲ့ဒါတွေဖြစ်လာချိန်မှာအ мян ဒီဆရာဝန်နဲ့ပြပြီးတော့ကုသမှုခံယူဖို့လိုတာဘောဆရာနော
်ဟုတ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားဆရာရေပွေးရအဖြစ်ဘောနော်ဟိုရှင်းရှင်းတော်တော်လေးရှင်းပြလို့ရမှာဆရာ
ကုသတဲ့အနေထားမှာတော့ဓမ္မတိကတော့ယောဂာရဲ့အမိတက်ဖို့လိုတာပေါ့နော်ဥပမာအဲ့လူနာတယောက်ကကြောက်ကအားနေတဲ့ယောဂာရှိနေပြီဆိုလို့ရှိရင်ကျွန်တော်ကဘာကြောင့်ကြောက်ကအားနေရတယ်အဖြေရှာဖို့လိုတယ်ဥပမာသီးတို့ယောဂာအခန်းရှိနေတယ်သီးတို့ယောဂာအခန်းရှိနေတယ်ဒီယောဂာတွေကိုတိကျမကုထားဘူးဆိုရင်ကျွန်တော်ကဒီယောဂာကိုတိကျကုသဖို့လိုပါတယ်ဒီပေါင်းခြင်းတွေတိကျထိမ့်ဖို့လိုတယ်သီးကျိုထိမ့်ဖို့လို
ဟုတ်ကဲ့ဆရာကြီးဒီကြောက်တဲတာနဲ့ပတ်သက်လို့ဆရာကြီးဘယ်လိုကာကွယ်နိုင်တဲ့အနေအထားရှိလဲ
။ကြောက်တာမှကြောက်ရှိတယ်။ကြောက်တယ်လေ။ဒီလမ်းကြောင်းမှကြောက်တယ်လေ။ဒီပြင်မှကြောက်ပြီးပိတ်နေ။ဆိုရင်လေဒါကိုဒါဖြည်းဖြည်းချာချာစောစောစီးစီးကုဖို့လိုပါတယ်။တချို့ကတော့ကြောက်တာမှကြောက်ရှိနေတယ်။ဒီပြင်မှကြောက်ပိတ်နေတယ်လေ။ဒါတင်းမှုဉာဏ်မရှိတဲ့အကြောင်းသူကမသိဘူး။မသိတဲ့အကြောင်းဒီတိုင်းပဲနေတယ်။ရမယံခါခါနာရာမျိုးကြီးကြုံတတ်တယ်။အော်ဒီလိုခါနာရာပဲဆိုပြီးไก่เท่าตีนี้ดิโยชิตอกไปไอ้โตไล่ได้แต่จองยายีรอดตัดตาซ้อมเลยได้ไอ้ไก่เท่าเจ้าสีโกไนกูอ่ะเนี่ยจอกกัดกูลาพี่แล้วทุกข์ปีนเนี่ยไอ้โหลเป็นสีหน้าจองเป่งเลยสีปุ่นเนี่ยเป่งเลยสมมุติจอกกัดมาเนี่ยตั้วพี่ออกมาอันนี้เนี่ยผิดสีไหนมาだจองดีลักษณะนี้ตีดีตัวเนี่ยซ้อมๆดีๆกูโกโลบาเลยแล้วทุกข์ก็တော့คณะเปล่าได้ดีสีหน้าจองโป้ဝင်น่ะบ่สีหน้าจองโป้ไม่จักนะဝင်เนี่ยဘာအတူတကင်းတော့အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေကမျိုးသားရေးဆက်ပို့ပြီးတော့စီးနှံကြောင်ပိုးဝင်ဖို့အခွင့်အလမ်းပိုများတယ်ပိုများတဲ့အတွက်ကြောင့်သူတို့မတက္ကနာအဲ့လိုစီးပိုးဝင်နေတဲ့ဒီနာရီကပြည်ပြည်ချင်းချင်းကုဖို့လိုပါတယ်ပြည်ပြည်ချင်းချင်းမကုဘူးဆိုလို့ရှိရင်ဒီပိုးတွေဟာစီးရင်ရနေပြီးပုံအနေနဲ့တစ်ချက်ကောက်ကူပြန်ရောက်သွားပြီးတော့မှကောက်ကတ်မှာဒုက္ခပေးနိုင်ပါတယ်ဒါကြောင့်ဒီစီးပိုးဝင်တဲ့လက္ခဏာတွေစီးပိုးလိုတယ်ကြောက်ကမှကြောက်ရှိနေတယ်ခါနာတယ်ဆိုလို့ရှိရင်ပေါ့ပေါ့တန်တန်မထားတင်ဘူးနောက်တစ်ခုကတော့အကိုမှစီးကျိုယောဂရှိနေတယ်ဒီလိုယောဂရှိနေတယ်ဆိုလို့ရှိရင်ကျွမ်းကျင်တဲ့ဆရာဝန်တွေနဲ့ဒီဒီချာချာဥပဖို့လိုပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကုသတဲ့အဆင့်မရောက်ခင်ပါပေါ့ဆရာနော်ဖြစ်နိုင်ကာကွယ်နိုင်တဲ့အနေထားရှိလို့ရှိရင်တော့ဒါအကောင်းဆုံးပေါ့ဆရာအဲ့ခါကျတော့ကာကွယ်နိုင်တဲ့အနေထားကိုဘယ်လိုရှိလဲဆရာဒီယောဂတွေဖြစ်မလာအောင်လေ
ကာကွယ်နိုင်တဲ့အနေထားတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ဤသူယောဂာကြီးဤသူယောဂာကြီးဆိုတာလည်းမဖြစ်ခင်ကသာကွယ်တယ်ဆိုတာကအာကျွန်တော်တို့နေ့တူပါပေါ့နော်အစာတောက်ပြီးနေထိုင်အသွားလာအဲ့ဒါတွေကစပါတယ်ဒီမှာကျွန်တော်တို့ပုံမှန်ကိုယ်နဲ့လှုပ်ရှားနေခြင်းကအာသာလေးတွေဒီရက်ကိုမှအနည်းဆုံးနိုင်ဘက်တော့လှုပ်ပြီးနေမယ်အစာတောက်ဒီမှာလည်းအငန်းကိုရှော့သားမယ်အချိုးကြီးရှော့ရမယ်အစီသိမ့်ကြီးရှော့ရမယ်နောက်တစ်ခုကတော့ရေပေါ့တောက်ရည်ရလဲအဲရှင်းနေတောက်ရည်ကြီးဖြစ်ဖို့ပိုပါတယ်။နောက်ကျမ်းမာတဲ့လူတယောက်အနေနဲ့ဆိုလို့ရှိရင်အနည်းဆုံးရေရ2လီတာပေါ့နော်2000 cc လောက်တောက်သေးတယ်ပါလေ။ဒါမှသာရင်ခန္ဓာကိုယ်မှာရှိနေတဲ့အသိပ္ပတောက်ကြီးကစီးရနေတဲ့ဆုံးပေါ့။ကျန်ပါသွားပါမယ်။ဒါကြောက်ကတ်ကောင်းတဲ့လူတွေပြောတာပေါ့။ကြောက်ကတ်မကောင်းဘူးဆိုရင်တော့ရေကိုအများကြီးတောက်ကြမလိုပဲနဲ့ဒီရက်ကိုရေဘယ်လောက်တောက်အောင်မယ်ဆိုရဲအတိုင်းသာလား။ကိုယ်ရဲ့ကြောင့်ကျင်တဲ့ ဆရာဝန်နဲ့ပြီးနိုင်ပြီးတော့မှတိုးလျှော့လုပ်ဖို့လိုပါတယ်နောက်တစ်ခုကတော့ကြီးကျုံနဲ့တော့သေးတို့တရားကုမယ်သေးတွေပုံမှန်တောက်မယ်ဘုံဘုံလို့ရှိရင်ဒီသေးတို့ကလည်းတခုဒီကြောက်ကတခုလည်းလည်းထုတ်ဖောက်ပေးတာမဟုတ်ဘူးတခြားအစိတ်ပိုင်းတွေနှလုံးတွေအဆုတ်တွေတော့ဒီအုံနောက်ပိုင်းဆိုင်ရာဒီအလုံးတွေဒုက္ခပေးနိုင်တဲ့ရောဂါဖြစ်နေပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပီးမှာတော့အခုတခါတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ
်စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့တင်းနေတဲ့တိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လက်ရေးယူထားပါတယ်ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်တဲကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြမငင်းချင်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချင်းရေးကော်မရှင်နဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ဆဲဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တည်င်းတိုင်တိုင်းဒေတာကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ3ဦးကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လက်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကမတ်လ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရဒေါက်တာလက်လက်မော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ငန်းငါအရတော်၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေးဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်99မြန်ဆောင်63အရ၎င်းတီချာဆွဲချက်တွေနဲ့အမှု၄ခုဖွင့်ပြီးအရေးယူဆောင်ရွက်ဖို့ဒဝဲမြို့မြို့မရဲစခန်းမှာတိုင်ကြားချက်ဖွင့်လှစ်ပြီးတရားစွဲဆိုအရေးယူခဲ့တာပါဒေါက်တာလက်လက်မော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်99အရအမှုဖွင့်လှစ်လိုက်တဲ့အပေါ်အဂတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်15နှစ်ထပ်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်ရခိုင်ပြည်နယ်ပုံနှချုံမြို့နယ်ရိုးရိုးကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မလ9ရက်နေ့ညမှာရိုးရိုးရွာမှာရှိတဲ့ရဲစခန်းကို AA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့လက်နက်တချို့လည်းဆုံးရှုံးခဲ့ရတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုရိုးရိုးရွာကရဲစခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမင်းပြမြို့နယ်ကပန်းမြောင်ရဲစခန်းရတိတောင်မြို့နယ်ကကူတောင်အိုးဖောက်နဲ့ချွတ်ပြင်းရဲစခန်းနဲ့ဗူရီတောင်မြို့ကစီတီတောင်ရဲကင်းစခန်းတွေကိုရုပ်သိမ်းသွားတာဖြစ်ပါတယ်ရဲစခန်းတွေကိုရုပ်သိမ်းမှုဟာလုံခြုံရေးမရှိတဲ့အတွက်ဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပြီးရုပ်သိမ်းသွားတဲ့ရဲစခန်းတွေကတပ်ဖွဲ့ဝင်တွေကိုတခြားရဲစခန်းတွေမှာပူးပေါင်းထားတာဖြစ်ပါတယ်ရခိုင်တပ်မတော် AA ကမလ22ရက်နေ့ကပလဝမြို့နယ်တန်တောင်ရဲစခန်းကိုတိုက်ခိုက်ခဲ့တယ်လို့ဇန်နဝါရီလ4ရက်နေ့ကလည်းဗူရီတောင်မြို့နယ်ကကတိလဂုတ်တောင်နဲ့ငမြင့်ပေါ်ရဲစခန်းတွေကိုတိုက်ခိုက်ခဲ့ပါတယ်
ချင်းပြည်နယ်ပလဝမြို့နယ်အတွင်းကတပ်မတော်တိုက်ရင်963အခြေပြုတဲ့တပ်စခန်းကို AA တပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များအပါအဝင်တပ်မတော်စစ်သုံးပန်း12ဦးလက်ရဖမ်းဆီးရရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်ပလဝမြို့နယ်ပီချောင်းဒေသပြန်ဆိုရွာမှာစကခန့်ငါလက်အောက်ခံကွအခြေဆိုင်ခမရ963တပ်စခန်းကိုမတ်လ9ရက်နေ့မှာ AA ဖက်ကတိုက်ခိုက်ခဲ့တာပါဖမ်းဆီးရမိတဲ့စစ်သုံးပန်း12ဦးထဲမှာရွာသား9ဦးပါဝင်နေပြီးသူတို့ကိုမကြာခင်မှာလွတ်ပေးမှာဖြစ်ပြီးတပ်မတော်သားစစ်သုံးပန်းတွေကိုတော့ဆက်လက်ထိန်းသိမ်းထားမယ်လို့ခိုင်တုခကပြောပါတယ်
ရှမ်းပြည်ပြည်လည်သူတော်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSC ကအစိုးရရဲ့အမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာနနဲ့အစိုးရတပ်မတော်ကိုယ်စားလှယ်သူနဲ့တွေ့ဆုံခဲ့ပါတယ်။မလ17ရက်နေ့နဲ့12ရက်နေ့တွင်မှတွေ့ဆုံခဲ့တာဖြစ်ပါတယ်။ NRPC ဒုတိယဥက္ကဋ္ဌသောက်သားဒေမျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံရမှာကျင်းပပြည်စည်းသွားတဲ့တတိယအကြိမ်27ရာစုပင်လုံးညီလာခံသဘောတူညီချက်ဆိုင်ရာအကောင့်တွေဖော်ရေးကိစ္စဖန်ဆီးခံရတဲ့အပြည့်ရဖွဲ့ဝင်တွေပြည်လည်လှုပ်ပေးဖို့ကိစ္စ Luthun and Muras and Nangayisi knew where Pilu Nayi Kesa, Tira Pumbi Yisaya Kesa, the Rambi Low, see Taipo Yatambi, Sibi Shoundi, Neapiana Yigesa, Saruda J, Naseta Yasu Pilu Nilagan Kesane, Muyasewa Puwang Taipa Yisaya, Kesa Yari, Pawe Mare, Tamaro Kuzele, Turia Bujoji Yapi, Usang de Apuago, Tuiso Yamaro, Tamaro, Asi, Asa Sine, SFBP, SSA, Fedu, Tomu Sang, Sunu Yisaya Kesa, Shambi Yapama Pinet, Taipuari, Privacari, Shocha Yikesa Yadri, and see Lanjang Kong de Pomuma, Nale Mutre money at the Boradri, Tamatuzu, Sunu Yisaya, Kesa Yadrigo, Suni Kedelu, Tamaro Pianja Yiga, Topian Kevare, Amura Pian Latimia Yina, Ninja Yipuzana, and RPC for Winter, Tuzon Keragaro, RCSSC, Ninja Yi, Sunu Yikuzela for Council, Sam Ponki, Tuimuni Sangindu, Usang Powing Kevare.
ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းမှာနနစ်ကြော်ကြာခေါလုံနေထိုင်ပြီးတဲ့နောက်ရွယွန်းစပြုတ်နေပြီဖြစ်တဲ့စစ်ဆောင်တွေနေအိမ်အတွက်ပြန်လည်ပြုတ်ပြင်နိုင်ဖို့အိမ်မိုးဖက်နယ်ဝါရီအကူအညီလိုအပ်နေတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့မိုးတွင်းကာလကအဲ့ဒီစစ်ဆောင်စခန်းမှာရေကြီးမှုတွေကြုံတွေ့နေရတာကြောင့်နေအိမ်တွေခိုင်ခန့်မှုမရှိတော့ဘဲအ
6ခုနှစ်ကကရင်ပြည်နယ်မေတ္တဝေါ်ဒေတာတိုက်ပွဲကြောင်းမြိုင်ကြီးငူမှာစစ်ရှောင်5000ကျော်အခုချိန်ထိအဲ့ဒီစခန်းတွေမှာခိုးလုံနေထိုင်ရဆဲပဲဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိစုပ်နေတဲ့မြမငင်းချင်ရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချင်ရေးကော်မရှင်နဲ့အပြည့်ရဲ့တိုင်းသားလက်နက်ကိုင်ဆဲပွဲတို့ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ငင်းချင်ရေးကော်မရှင်နဲ့အပြည့်ရတိုင်းရင်းသားဆယ်ဖွဲ့ရဲ့အလို့တော်ဆွေးနွေးပွဲဟာတိုးတက်မှုရှိတယ်လို့အစိုးရငင်းချင်ရေးအကြံပေးပုဂ္ဂိုလ်ဦးလှောင်မောင်ရွှေကပြောပါတယ်
။ဒီကျွန်တော်တို့ဒီအခေါက်ခေါက်လာတဲ့အထက်မှာတော့ဒီတစ်ပတ်ကတော့တော်တော်တိုးတက်မှုရှိတယ်ပြောလို့ရအောင်နော်။ငင်းချင်ဆွေးနွေးပွဲတွေကိုဘယ်လိုဆက်လုပ်မလဲဆိုတာမျိုး UPDG မှာဆွေးနွေး UPC မှာဆွေးနွေးပြီးရင် UPC မှာဆွေးနွေးချက်ချပြီးရင် Post 2020မှာပြီးရင်လည်းဆက်ဆွေးနွေးမယ်ဆိုတော့တော်တော်ထိတည်ပြီးပါဘာလို့ရှိသေးလဲမေးတော့ဒီတော့တော့သူတို့စစ်ပူတော်ဖြီးလို့ရတဲ့အတွက်ဒီစွန့်ပွဲတွေကယုံကြည်မှုကဒါပြန်ရတဲ့သဘောပေါ့ဗျာ
အခုလိုယုံကြည်မှုတွေပြန်လဲတည်ဆောက်နိုင်တဲ့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြီးတော့အမျိုးသားပြန်လဲတည်မြဲရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC မှာမလ17ရက်နေ့ကတရားဝင်ဆွေးနွေးပွဲတွေပြန်လဲကျင်းပနိုင်ခဲ့ပြီးတမတော်ကောင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့ကရင်မျိုးသားစီယုံ KNU နဲ့အလားတူတရားဝင်ဆွေးနွေးပွဲတွေကလည်းဆက်လက်ပြုလုပ်သွားဖို့စီစဉ်နေတယ်လို့လည်းဦးလမောင်ရွှေကဆိုပါတယ်ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးဘဒိုစောတာသူမှုကလက်ရှိငင်းချမ်းရေးဖြစ်စဉ်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတွေ့ဖီနေတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကရှုမြင်နေပြီးအစိုးရနဲ့တပ်မတော်ခေါင်းဆောင်တွေကိုရှင်းရှင်းလင်းလင်းမေးမြန်းသွားမယ်လို့လည်းခုလိုပြောပါတယ
်တော့ကျွန်တော်တို့ဘက်ကတော့ဟိုတက်ဆိုင်ရာအစိုးရတပ်မတော်တို့နဲ့ရှင်းရှင်းလင်းလင်းလေးကျွန်တော်တို့ပြန်မေးဖို့လိုပါတယ်2020မှာတကယ်ဆုံးသတ်သွားမှာလား2020ပြီးရောမဆက်တော့ဘူးလားဆက်ဆက်စာကြီးကကိစ္စတွေမဆွေးနွေးတော့ဘူးလားလုံခြုံရေးကဏ္ဍဆိုင်ရာဆွေးနွေးပွဲတွေလည်းကျွန်တော်တို့ဘယ်တော့ဘယ်လိုလုပ်ကြမလဲပြည်တော်စုတက်မတော်ကိစ္စရောဆွေးနွေးဖို့အစီအစဉ်မျိုးရှိတယ်လေကျွန်တော်တို့ Federal ကိုချိတက်မယ်လို့ကျွန်တော်တို့ပြောကြရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆွေးနွေးကြမလဲဆိုတဲ့ framework လာနေရှိတယ် Federal တစ်ခုလုံးကိုသွားနိုင်တဲ့ framework ကမရှိဘူးဖြစ်တယ်
လိုအပ်နေတဲ့ဖက်ဒရယ်ပြည်ထောင်စုလမ်းပြမြေပေါ်တစ်ခုခုချမှတ်နိုင်ဖို့အတွက်ကိုထိုက်တီစည်းဝေးတရက်ကိုလာမယ့်မေလထဲမှာကျင်းပသွားဖို့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကဆုံးဖြတ်ထားတာပါအခုကျင်းပပြည်စည်းခဲ့တဲ့ချင်းမိုင်မျိုးကအလွတ်တဘောဆွေးနွေးပွဲမှာဆိုလို့ရှိရင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကိုအစိုးရနဲ့တမတော်ဘက်ကတကားဖွဲ့ထားတာတိုင်းရင်းသားတွေရဲ့လက်နက်တွေကို2020ခုနှစ်မှာဇွန်အတင်ဖြုတ်သိမ်းမှာမဟုတ်တလို့နိုင်ငံရေးဆွေးနွေးပွဲရလတ်တွေကိုပြည်ထောင်စုငင်းချင်းရေးညီလာခံ UPC မှာတဘောတူဆုံးဖြတ်ချက်ချမှတ်ပြီးတော့လွှတ်တော်ထဲမှာအတည်ပြုသွားဖို့အချက်၃ချက်ကိုအစိုးရကိုယ်စားလှယ်တွေပြောဆိုခဲ့တဲ့အကြောင်းကိုလည်းဆွေးနွေးပွဲတက်ရောက်တူတွေကတစ်ဆင့်သိရပါတယ်ရှင်
။ဆက်ပြီးတော့ပင်လုံကတိကဝတ်ပင်လုံစိတ်ဓာတ်နဲ့ပတ်သက်ပြီးအသေးစိတ်လေးလာသိရှိရအောင်လို့တိုင်းသာလက်နက်ကင်တပ်ဖွဲ့၄ဖွဲ့ကနေပြီးတော့ပင်လုံလက်ဆွဲစာအုပ်ကိုပြုစုရေးသားထုတ်ဝေလိုက်ပါတယ်။
ဒီစာအုပ်ကိုမတ်လဆန်းပိုင်းကပြုလုပ်တဲ့ PBSD အစီအဝေးမှာမိတ်ဆက်ခြင်းအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်ဒီပင်လုံလက်ဆွဲစာအုပ်မှာဘာတွေပါပါတယ်လဲငင်းချိုင်းလုပ်ငန်းစဉ်မှာဘလို့အထောက်အကူပြုတယ်လဲဆိုတာအသေးစိတ်သိရအောင်နားမဟောင်းကနေစူးစီးတင်ဆက်ထားပါတယ်
ဒီစာအုပ်မှာဖက်ဒရယ်တေရှမ်းပြည်ထောင်စုပြည်ထောင်စုကိုပဲလို့တည်ထောင်လာတယ်လဲဆိုတာတွေပါဝင်ကြောင်းဘိုလ်ချုံစံပေးထားတဲ့ဂတိ၃ချက်ကိုပိုင်ပြတ်ထမ်းခွင့်လူခွင့်ရင်းတဲ့ဒီမိုကရေစီငွေကြေးစီရင်ပိုင်ခွင့်စတာတွေဟာကနေ့အထိဘာမှဖြစ်မလာသေးတာကြောင့်ဒီအချက်၃ချက်ကိုမျှတမှုရှိအောင်
အကောင့်ထဲပေါ်သွားရမှာဖြစ်ကြောင်းအဆရှိအချက်တွေပါတယ်လို့သိရပါတယ်။CNF2ဥက္ကဋ္ဌလေးပူနင်းကေကပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံဖို့လိုတယ်လို့ဆိုပါတယ်။ဒီပင်လုံကိုအခြေမခံမဲ့နဲ့ကျွန်တော်ရဲ့အနာဂတ်ပြည်ထောင်စုကိုဒီဆောင်ခံမှာလို့ကျွန်တော်ခံနေချက်ပြီးပါတယ်။ဒီပင်လုံနဲ့ဆွဲစာအုပ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSE ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSE ကချင်လွတ်မြောက်ရေးတပ်မတော် KIO ချင်းအမျိုးသားတပ်ဦးCNF တို့လေးဖွဲ့နဲ့တပ်တိပညာရှင်ဒေါက်တာမြမများကနေအချိန်နှစ်နှစ်ကြာအချိန်ယူပြီးပြုစုလာခဲ့တာဖြစ်ပါတယ်ဘင်လုံလက်ဆွဲစာအုပ်ကိုလက်ရှိမှာတော့မြန်မာဘာသာနဲ့အင်္ဂလိပ်ဘာသာထုတ်ဝေထားပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင် တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ဂလိုဘယ်ဂရန်ဆာဗစ်ဂျီဂျီအက်စ်ကုမ္ပဏီကထိတ်တန့်ရရှိ၃ဦးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ရိုးတရုတ်ကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်၉ဦးသေဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ။
VOA ထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။
American Taiwan ga Mexico ne sa de dai ka yan ye twet yan bon ngwe ya bu lou song ne tamara Donald Trump ye naingan lo a ye bo chin nyan chet ko American athet lut daw ga chet ta brin ni ma thauk khan me 40 de me kan kwet me 59 me ne pe cha lai par de aw lut daw ga ro di ye bo chin nyan chet ko a yin tadin pat twe ka de ga kan kwet tha da phit par de Brexit လို့ခေါ်တဲ့ဤဥရောပတမကကနေဘရစ်တန်ခွဲထွက်တဲ့မတဲ့နောက်ထပ်လူလူဆန္ဒခံယူပွဲကျင်းပဖို့လုပ်မယ့်အဆိုအတွက်ဘရစ်တန်လွှတ်တော်အမတ်တွေရဲ့တခဲနဲ့ကန့်ကွက်မှုအပြီးမှာတော့တမတ်ရဲ့ဖြစ်တဲ့မတ်လ29ရက်နေ့မှာခွဲမထွက်ပဲတုံးလာကြဆိုင်းငံ့ဖို့ကျက်တဲ့ဘရင်းနေကဘရစ်တန်လွှတ်တော်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ် ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းအောင်ထောက်ကူပြုကော်မတီတရဖွဲ့စည်းလာကြောင်းပြည်တော်စုသမ္မတ Myanmar နမနိုင်ငံတော်သမရယုံကမတ်လ14ရက်ကျက်သတင်းနေမှာထုတ်ပြန်ကြေညာလိုက်ပါတယ်အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတာအောင်ကိုကော်မတီဥက္ကဋ္ဌဖြစ်ထားပြီးအဖွဲ့ဝင်14ဦးနဲ့ဖွဲ့စည်းတာဖြစ်ပါတယ်ကော်မတီအဖွဲ့ဝင်တချို့ကတော့ဒီကော်မတီဖွဲ့စည်းမဲ့အကြောင်းသူတို့ကိုအကြောင်းကြားခြင်းမရှိဘူးလို့ပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန် ပြန်လှုပ်ပေးဖို့နဲ့ဂျပန်ဖန်စီရာတွင်နှိမ့်ဆက်ညှဉ်းပန်းတော်တွေမလုပ်ဖို့ပြင်အမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ပေးဖို့အတွက်
45 rights လူခွင့်ရေးဖွဲ့ကြီးကမတ်လ 16 ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကျေးဇူးပါခင်ဗျာသတင်းကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမူကကိုကျောင်းလင်းဖြစ်ပါတယ်အတန်းမိုင်းဆိုင်ရာအင်ဂျင်နီယာတော့ဒါရက်စမစ်ဖြစ်ပါတယ်တောင်းကြနေမနက်ခင်းမနက်6:00နာရီဒီခုနိုင်တီဗီအိုအေးအစီအစဉ်တွေကို လိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလက်190တို့ကနေထုံးလွှင့်ခဲ့တာပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.